တော်တာရှင်များခင်ရှေးကုသခိုင်မဲ့လူနာဟာယောဂဝေဒနာပျောက်ကင်းသက်သာစေဖို့အတွက်သူ့ရဲ့ကိုယ်ခန္ဓာတစ်ခုလုံးကိုဆရာဝန်စီမံပုံအပ်ပြီးစစ်ဆေးဆန်းသက်ခိုင်းကြလေရှိပါတယ်မမြင်ဝန့်ဆေးဆရာဆုတဲ့စကားအတိုင်းဆရာဝန်ရှိကိုရောက်ရင်ဒုနာရဲ့ရှက်စိတ်ကိုပယ်ဖျောက်ပစ်ပြီးကိုယ်ခန္ဓာမှာပုံအုပ်ထားတဲ့ကိုယ်အင်္ဂါအစိတ်ပိုင်းတွေကိုဆရာဝန်ကိုယ်တိုင်ကင်တွယ်ကြည့်ရှုဆန်းသက်လို့ရအောင်ဖွင့်လင်းပြသကြရတာတွေလည်းပဲရှိတတ်ပါတယ်ဆရာဝန်ကိုယုံကြည်ကြည်ဖွင့်ဟပြောကြားလာတဲ့လူနိုင်အတွင်းရေးကိုဆရာဝန်ကထိမ့်သိမ့်ကာကွယ်ပြီးဟုတာဝန်ရှိနေပါတယ်။ဒါအပြင်လူနာကိုစမ်းသပ်ကြည့်ရှုလိုက်လို့တွေ့မြင်သိရှိလာတဲ့အချက်လက်တွေကိုလည်းပဲအများသူငါကိုမပေါက်ကြားရအောင်ဆရာဝန်ကပဲသက်သက်ဆုံးထိမ့်သိမ့်ကာကွယ်ပြီးဟုလိုအပ်ပါတယ်။လူနာရဲ့ချုပ်ဝက်ချက်ကိုပြင်ပကိုမပေါက်ကြားစေဖို့ဆရာဝန်ဘက်ကထိမ့်သိမ့်လိုက်နိုင်ရတာကို professional secrecy လို့ခေါ်ဆိုကြပါတယ်။ဆရာဝန်အများစုကဒီကျင့်ဝတ်ကိုလိုက်နာစောင့်ထိန်နေကြပါမယ်လူနာတို့ရဲ့ရှုပ်ရချက်တွေဟာဤမျိုးမျိုးနဲ့ပြင်ပကိုပေါက်ကြနေတာတွေရှိနေတတ်ပါတယ်လူနာတို့အတွင်းကြီးဟာရက်သေးရွာထဲမှာသာမကဘဲနဲ့သတင်းဂျာနယ်တွေထဲမှာပါဟိုးလေးတကြော်ကြော်နဲ့ပေါက်ကြသွားကြရတဲ့အဖြစ်မျိုးတွေရှိခဲ့ဘူးပါလေလွန်ခဲ့တဲ့နှစ်ပေါင်း2500ကတည်းကဆရာဝန်ကြီးအစဉ်တစ်ဆက်ကျင့်သုံးလိုက်နာခဲ့ရတဲ့ Hippocrates သစ္စာတိုင်ချက်ထဲမှာဆရာဝန်တယောက်ဟာလူနာတယောက်ကိုစေကုသတဲ့အချိန်မှာပဲဖြစ်စေဒါမှမဟုတ်ရင်လူနာရဲ့ဘဝဖြစ်စဉ်တစ်ချောင်းလုံးမှာပဲဖြစ်စေသူကိုယ်တိုင်ကြားသိသဖြင့်မြင်သိသဖြင့်အလုံးစုံကိုပြင်ပကဘာကိုမပေါက်ကြားရအောင်ထိမ့်သိမ့်ပြပမဲလို့ပါရှိပါတယ်မထိမ့်သိမ့်တဲ့ဆရာဝန်ကိုအရှက်မရှိသူဖြစ်နေတတ်မှတ်ခဲ့ကြပူပါတယ်လူနာဘက်ကအရှက်ကိုမြိုသိပ်ပြီးဆရာဝန်ကိုဖွင့်ဟတိုင်ပင်လိုက်ရပြီးမဲ့ဆရာဝန်ဘက်ကလူနာရဲ့အတွင်းရေးကိုမထိမ့်သိမ့်ပေးပဲအများတကာကိုဖွင့်ဟလိုက်တဲ့ဆိုရင်အဲ့ဒီဆရာဝန်ကိုအရှက်ကင်းမဲ့တဲ့ဆရာဝန်လို့သတ်မှတ်ခဲ့ကြတာပဲဖြစ်ပါတယ်ဒီနေ့ကာလမှာဆေးဟုတ်ချို့မှာလူနာကိုတီးသန့်ကာယထားတဲ့အခါမှာစမ်းသပ်မယ်အစားခမကြီးတစ်ခုတည်းမှာရောနှောစမ်းသပ်နေတဲ့အတွက်လူနာရဲ့အတွင်းရေးဟာအနီးနားကလူနာရဲ့စီကိုပေါက်ကျသွားတတ်ပါတယ်ဒါပြင်လူနာမှတ်တမ်းကိုလူနာဂရင်းချီရင်မှာချိတ်ဆွဲထားလို့ရှိတဲ့အတွက်ဈေးကြောင်းသားနဲ့လူနာပြုတွေသာမကပဲနဲ့တခြားလူနာနဲ့ဧည့်သည်တွေကပါလူနာရွှေဝက်ချက်တွေကိုအလွယ်တကူဖတ်ရှုကြည့်လို့ရနိုင်တတ်ပါတယ်။ဈေးဥဘောကလူနာတယောက်မှာ HIV ပိုးတွေ့ရှိထားလို့ဆိုရင်တန်ရှင်းအလုသမားကတော့သိရှိနေတတ်ပါတယ်။ဝန်တန်းတွေကတစ်ဆင့်ဈေးဥတရုံလုံးကိုပေါက်ကျသွားတာပဲဖြစ်ပါတယ်။ပြင်ပလူနာအများပြားကြည့်ရှုနေရတဲ့ဆရာဝန်ကြီးတချို့ဟာအချိန်တူတူအတွက်မှလူနာတွေကိုမြ мян ဆန်းဆန်းကြည့်ရှုလို့ရအောင်စမ်းသပ်ခါနဲ့ကိုတချိန်မှာလူနာ9ယောက်ကိုပြုံသွင်းပြီးစမ်းသပ်ဓာတ်တွေလည်းပဲရှိနေပါတယ်။ဘီရင်ဆရာတွေဘီရင်ဟောသလိုမျိုးဟောကားထဲမှာလူတွေပြုံသွင်းလိုက်ပြီးတော့တယောက်ချင်းဘီရင်ဟောပေးနေတဲ့ပုံစံနဲ့ဆင်တူနေပါတယ်။လူနာတယောက်ရဲ့အတွင်းရေးကိုကြံ2ယောက်ကသိရှိသွားပါတော့တယ်။ကိုပိုင်ဆေးရငယ်လေးတွေမှာလည်းလူနာစမ်းသပ်တဲ့အခါမှာအဖို့ကလကကာယံပြီးစမ်းသပ်နေတာတွေရှိနေတဲ့အတွက်ကလကနောက်ကကတီတူပြောစုဆွနီသန်ဒီကိုအခန်းပြင်ကလူနာတွေကမကြားကျင်အဆုံဖြစ်နေကြပါတယ်။လေတိုက်လို့ကလကလှက်သွားတဲ့အချိန်မှာခန်းပြင်ကချုပ်ပေါ်စမ်းသပ်ဒီဓာတွေကိုအပြင်ကနေမမြင်ချင်ပဲနဲ့မြင်နေကြပါသေးတယ်။ဆေးပညာဂျာနယ်တွေမှာဖော်ပြနေတဲ့ဆောင်းပါးတွေထဲမှာလည်းလူနာရဲ့အမည်နာမအစ်စ်အမှန်တွေကိုဖော်ပြနေပြီးဓာတ်ပုံကိုလည်းထင်ရှားမြင်သာအောင်ပြသဒီဓာတွေကိုတွေ့မြင်နေရပါတယ်။လူနာရဲ့ရှုပ်ဝက်ချက်ကိုထိမ့်သိမ့်ပါမျက်နာကိုမထင်ရှားအောင်ဖုံးကွယ်ပေးထားဖို့လိုအပ်ပါတယ်။ဆရာဝန်တို့ဟာသူတို့ဈေးကုသပေးလိုက်တဲ့နာမည်ကြီးအမှုပညာရှင်ရဲ့အတွေ့အကြုံကိုလူနာရဲ့ခွင့်ပြုချက်မရပဲကြွားဝါပြောဆိုဒီသာတွေလည်းပဲရှိနေပါတယ်။ဘယ်ရုပ်ရှင်မင်းသားကတော့ဖြင့်ဘာယောဂါဖြစ်နေလို့ဘယ်လိုကုသပေးလိုက်ရတဲ့အကြောင်းကိုကိုယူဆွေးဂုံယူပြောဆိုတတ်ကြပါတယ်။အဘိယင်းကြီးသားပေါက်ခဲ့တဲ့ရုပ်ရှင်မင်းသားတယောက်ကိုကာကရှင်ခွင့်ပြုချက်ရှိပဲဆောင်းကပေါက်ကြားဖွင့်ဟခဲ့တဲ့အတွက်လူလူပရိသတ်ကဘင်းဂျီနာယောဂါကိုအဲ့ဒီရုပ်ရှင်မင်းသားရဲ့နာမည်အစချီးပြီးတော့နာမည်ပြောင်းမဲ့ခေါ်ခဲ့ကြပူပါတယ်။ဘယ်မင်းမင်းကိုဖြင့် HIV ယောဂါဆွဲကပ်နေတယ်ဘယ်မင်းသားကဖြင့်မူဆေးဝါလွန်ခဲ့ပြီးသေဆုံးသွားရတဲ့စတဲ့တရင်ညီပေါ်ပေါက်ခဲ့ရတာဟာလည်းပဲဆေးုံဆေးကန်းတွေကနေလူသားရဲ့အတွင်းရေးတွေကိုပေါက်ကြားခဲ့တဲ့သာရကတွေပဲဖြစ်ကြပါတယ်။ဇာဝန်တွေရဲ့ဘွဲ့ယူချိန်မှာပြုဆိုရတဲ့အဋိဋ္ဌံထဲမှာလူနိုင်အတွင်းရေးကိုဖွင့်ဆိုအတိမှလွဲ၍မြည်သည့်အခါမှဖွင့်ဟခြင်းကိုရှောင်ကျင်ပါမယ်လို့ ပါရှိပါတယ်ဖွင့်ဆိုအပ်သည်ဆိုတဲ့အခြေအနေကတော့လူနာကဖွင့်ဆိုခွင့်ပြုချက်ပေးတာနဲ့တရားရုံးကဥပဒေသတ်မှတ်ချက်အရာဖွင့်ဆိုခိုင်းတာတွေဖြစ်ကြပါတယ်ဥမာပြမဆိုရင်ကားမမှုမသိညော်တဲ့ယောဂရှိနေတဲ့သူကိုဥပဒေသတ်မှတ်ချက်အရာဒီလိုယောဂရှိနေချောင်းဆရာဝန်ကဖွင့်ဟပေးရပါတယ်အများတကာကိုကူးဆက်နိုင်တဲ့ဝတ်တုကွေးယောဂလိုမျိုးလူနာမှာဖြစ်ပေါ်နေရင်လည်းအများသူကသိရှိရအောင်ဖွင့်ဟကြီးညာပေးရပါတယ်။ဒါလူနာကိုအဆက်ခွဲတာမဟုတ်ဘဲနဲ့အများတကာကိုမကူးဆက်ရအောင်ကာကွယ်ပေးတာပဲဖြစ်ပါတယ်။ဒီလိုအခြေအနေမျိုးကလွဲလို့လူနာရဲ့အတွင်းရေးကိုဘယ်ဆောင်ကမှဖွင့်ဟပြောဆိုပိုင်ခွင့်မရှိပါဘူး။လူနာသိဆုံးသွားပြီးတော့မှလူနာရဲ့ရှုပ်ွက်ချက်တွေကိုဖွင့်ဟပြောဆိုပိုင်ခွင့်မရှိပါဘူး။တခါတလေမှအကျဉ်းသားတွေရဲ့ယောဂအခြေအနေတွေကိုအာရဘိုင်တွေကမေးမြန်းလာတတ်ပါတယ်ဒူနာကခွင့်ပြုပြမပေးခဲ့ရင်အတင်းအကျပ်ဖိအားပေးလာခဲ့ရင်တောင်မှဆရာဝန်ကဒူနာအကျိုးအတွက်ကိုရှို့ဝှက်ပေးထားမှာဖြစ်ပါတယ်ဆရာဝန်တယောက်အနေနဲ့ဆေးပညာကျင့်ဝတ်နဲ့မလျော်ညီတဲ့ဥပဒေသတ်မှတ်ချက်တွေကိုလိုက်နာဖို့ငင်းဆန်ပိုင်ခွင့်ရှိနေပါတယ်နိုင်ငံတော်ရဲ့ရှို့ဝှက်ချက်တွေကိုနိုင်ငံဝန်ထမ်းတွေကမပေါက်ကြားရအောင်ထိမ့်သိမ့်ပေးထားကြရသလိုမျိုးလူနာရဲ့ရှို့ဝှက်ချက်တွေကိုလည်းပဲဆောင်တိုင်းဟာလေးစားလိုက်နာကြပြီးပြင်ပကိုမပေါက်ကြအောင်ထိမ့်သိမ့်ပေးဖို့ကျင့်ဝတ်ရတောင်းရှိနေပါကြောင်းဆရာဝန်တူရဲ့မှတ်တမ်းအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ